မေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့68ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာဒီမနေ့အင်္ဂါနေ့ကမိကွန်ပြောကြားအပြီးမှာတော့ကုလသမဂ္ဂဌာနချုပ်မှာပဲကျင်းပတဲ့ Clinton Global Initiative ဆွေးနွေးပွဲမှာအမေရိကန်သမ္မတ Barack Obama ကဒီလူမောင်ခိုကူးမှုတိုက်ဖျက်ရေးကြိုးပမ်းမဲ့အစီအစဉ်အသစ်တွေကိုချပြခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲမှာပဲဒီမြန်မာနိုင်ငံကပြောင်းလဲတိုးတက်လာနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းချီးကျူးပြောဆိုခဲ့သလိုအထမလိုအပ်ပြီးစိတ်ခိုင်းမှုနဲ့ကလေးစစ်သားပြဿနာကိစ္စရပ်တွေကိုလည်းဒေါက်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာသူဆွေးနွေးဖြစ်ခဲ့တဲ့အကြောင်းတွေကိုပြောသွားခဲ့ပါတယ်။ဒီအကြောင်းပြဆိုမှုတော့ VOA အင်ဂျီနီယာသတင်းတော် Dan Robinson ရဲ့ပေးပို့ထားတဲ့သတင်းစောင်းပါကိုအခြေခံပြီးတော့ပတ်နနာချက်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါအမေရိကန်သမ္မတ Barack Obama ကလူမောင်ခိုကူးမှုတိုက်ပျက်ရေးဟာဒီနေ့ခေတ်ကဘာကြီးမှာကြီးမားတဲ့လူခွင့်ရေးကိစ္စတစ်ခုအဖြစ်ရည်ညွှန်းပြီးဒီလိုလူမဆန်တဲ့လုပ်ရက်မျိုးဟာယဉ်ကျေးတဲ့လူအတိုင်းဝိုင်းမှာမရှိသင့်ဘူးလို့အခုလိုပြောဆိုခဲ့ပါတယ
် It is a debasement of our common humanity. It ought to concern every community because it tears at our social fabric. It ought to concern every business.
လူသားမျိုးနွယ်အတွက်ဒီကိစ္စဟာဂုံတိတ်ခါညှို့နှံစေတဲ့လုပ်ရပါလူမှုအတိုင်းဝိုင်းနှန်းကစိုးရိမ်ရမယ့်ကိစ္စလည်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒါဟာကျွန်တော်တို့လူမှုအတိုင်းဝိုင်းဆိုတဲ့ဇာဘဝကိုဆုတ်ဖျဲနေလို့ပဲဖြစ်ပါတယ်။စီးပွားရေးလုပ်ငန်းတိုင်းမှာလည်းစိုးရိမ်စရာပါ။ဘာကြောင့်လဲဆိုတော့ဒါကဈေးကွက်မှာအနှောက်အယှက်ဖြစ်တတ်လို့ပါ။တိုင်းပြည်တိုင်းကစိုးရိမ်ရမယ့်ကိစ္စလည်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အများပြည်သူတွေရဲ့ကျန်းမာရေးကိုအန္တရာယ်ပြုနေသလိုအကြမ်းဖက်မှုတွေရာဇဝတ်ဂိုင်းတွေကိုလည်းအားပေးရာရောက်ပါတယ်။ကျွန်တော်ပြောနေတာဟာတရားမျှတမှုကင်းမဲ့နေတဲ့အကြောင်းနဲ့လူမောင်ခိုကူးမှုဟာဒီကနေ့ခေတ်ကဘာကြီးရဲ့ကြေးကျော်လုပ်ငန်းလို့တောင်တကယ်တမ်းခေါ်ရမယ့်ကိစ္စကိုပြောနေတာပ
ါလူမောင်ခိုကူးမှုတွေကိုထောက်လန်းနိုင်ဖို့နဲ့တားကောင်ဖြစ်ကြရသူတွေကိုကူညီဖို့အစိုးရတွေဒေသဆိုင်ရာအာဏာပိုင်တွေကိုလေ့ကျင့်တင်ကြားပေးဖို့ကိစ္စတွေကိုလည်းသမ္မတကသူ့ရဲ့အစီအစဉ်ထဲမှာထည့်သွင်းထားတာပါဒါအပြင်တားကောင်ဖြစ်ကြရသူတွေဟာရာစစ်သားတွေမဟုတ်ကြဘူးလို့လည်းသမ္မတကအလေးထားပြောသွားပါတယ်လူမောင်ခိုမှုရဲ့တားကောင်ဖြစ်ကြရသူတွေကိုအကူအညီပေးနိုင်ဖို့အတွက်ဝန်ဆောင်မှုလုပ်ငန်းတွေတွန့်ပြင်းရင်းနဲ့အမေရိကန်ပြည်ထောင်စုကလူမောင်ခိုမှုလုပ်ငန်းတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်နိုင်မယ်မဟာဗျူဟာတရက်ကိုလည်းအကောင့်ထက်ဖော်မဲ့အစီအစဉ်ကိုတော့သမ္မတကအထူးတာဝန်ပေးထားတဲ့အဖွဲ့ကနေကြီးကြပ်ဆောင်ရွက်သွားမှာဖြစ်ပါတယ်ဒါပြင်အစီအစဉ်အစ်တွေနဲ့ပတ်သက်လို့ပြောဆိုရမှာလဲအာရမလှုပ်အားပေးခိုင်းစေမှုတွေနဲ့ကလေးစစ်သားကိစ္စတွေကိုပြင်းပြင်းထန်ထန်ဆန့်ကျင်သူတဦးဖြစ်နေမကြသေးခင်တုန်းကမှအိမ်ယူရောမှာတွေ့ဆုံခဲ့တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုလည်းသမ္မတအိုဘားမားကညှိညွန်ပြောဆိုသွားပါတယ
် As part of our engagement we'll encourage Burma to keep taking steps to reform because nations must speak with
မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေရဲ့တစိတပိုင်းဖြစ်နေပြုပြင်ပြောင်းလဲမှုတွေရှေ့ဆက်နိုင်အောင်ကျွန်တော်တို့အားပေးသွားမှာပါဒါဟာဘာကြောင့်လဲဆိုတော့တိုင်းပြည်ဆိုတာဟာတတန်နဲ့တညီတညွတ်တည်းရှိဖို့လိုနေလို့ပါကျွန်တော်တို့သားသမီးတွေဟာရောင်းကုန်နေမဟုတ်ကြပါဘူ
းမဲခေါင်မြေဝံလူကုန်ကူးမှုတိုက်ဖျက်ရေးကုလသမဂ္ဂစီမံချက် UNIAP ရဲ့စီမံချက်ညှိနှိုင်းရေးမှူးမတ်အုံမာအီချော်ကတော့ဒီနှစ်2012ခုနှစ်မှာမြန်မာနိုင်ငံသားတွေအနေနဲ့လူကုန်ကူးမှုအခြေအနေနဲ့ပတ်သက်ပြီးဗဟုသုတတွေပုံများလာတာတိုးတက်မှုလက္ခဏာတစ်ရပ်အဖြစ်သူကပြောဆိုသွားပါတယ်။ဒါပြင်အစိုးရအနေနဲ့လည်းလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအရင်ကထက်ပိုပြီးဖိဖိစီစီလှုပ်ဆောင်နေတာတွေ့ရပေမယ့်လိုအပ်ချက်တွေတော့ရှိနေစေလို့သူကအခုလိုပြောပါတယ
်။လူကုန်ကူးမှုရဲ့သဘောတရားဝိုင်းရပေါ့နော်။ဟိုရောက်ကြလားဒေကာလားဆိုတော့ပြောရခက်တာပေါ့။အဲဒီတော့မြန်မာကတော့ကျမတို့တစ်နှစ်လုံးမှာ136ပြည့်ရှိတယ်ဆိုတော့ဒီနှစ်မှာကတော့အခုအချိန်ကြီးကတော့3လအကြာမှာပြည့်စုံမှုရှိတယ်ဆိုတော့လေအမှုအကြီးကျန်နေကတော့ဟိုသိုးသားချေရောက်သွားခြင်းတော့တိတ်ပြီးတော့မကွာတာတော့တွေ့ရတယ်ကျမချင်းလေလိုအပ်နေတဲ့ဒီအခုတစ်ခုပေါ့နော်ဒီတရားဥပဒေစိုးမိုးရေးအပိုင်းဝန်ထမ်းတွေရဲ့ဒီလူမျိုးချင်းစာရေးမှာဒီလိုပို့ရရှိတာကိုကိုလုံးဆောင်ရမယ်နေရာလေးနဲ့ကိုရဲ့ဟိုကြောင်းဝင်မှုတွေဒီကပ်ပို့ပြီးတော့မှသုံးမြင်လာဖို့ကတော့အထူးကလိုအပ်တယ်လို့ထင်တယ
်အမေရိကန်ပြည်ထောင်စုအနေနဲ့ကတော့လူမောင်ခိုကူးမှုတိုက်ဖျက်ရေးလုပ်ငန်းကိုဆက်လက်ဦးဆောင်သွားမှာဖြစ်တယ်လို့ကတိပြုရင်သမ္မတအိုဘားမားကကွန်ဂိုအင်ဒိုနီးရှားနဲ့အမေရိကန်ကလူမောင်ခိုမှုတိုက်ဖျက်ရေးလှုပ်ရှားမှုမှာတက်တက်ကြွကြွပါဝင်သူအမျိုးသမီး၃ဦးကိုအသိမှတ်ပြုချီးကျူးစကားပြောဆိုသွားပါတယ်။တန်နဲ့ချီရှိနေကြတဲ့လူမောင်ခိုကူးခံရသူတွေအတွက်သတင်းစကားအဖြစ်နဲ့လည်းဒီလူတွေကိုရှာဖွေကူညီရင်းလူကုန်တိုက်ခါနဲ့အညီပြအောင်ကူညီမယ်လို့လည်းကတိပြုပြောဆိုသွားခဲ့ပါတယ်ရှင်။